အခုနှစ်ပထမ3လအတွင်းတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာ 9.4 ရာခိုင်နှုန်းရှိခဲ့တဲ့အတွက်ဒါဟာကမ္ဘာဒုတိယအကြီးဆုံးစီးပွားရေးနိုင်ငံကြီးအတွက် 18 လအတွင်းတိုးတက်မှုအနှေးကွေးဆုံးဖြစ်ပါတယ်။ဒီနှုန်းဟာဆိုရင်စီးပွားရေးပညာရှင်တွေမျှော်မှန်းထားတဲ့ပုံနေပါတယ်။ဒါပေမဲ့မနှစ်က2013ခုနှစ်ရဲ့နောက်ဆုံး3လပတ်တိုးတက်မှုနှုန်းဟာ 9.9 ရာခိုင်နှုန်းကနေဆက်လက်ပြီးတော့ယော့ကျသွားတာဖြစ်ပါတယ်။ပြည်တွင်းဝယ်ယူသုံးစွဲမှုနှုန်းကိုအခြေခံတဲ့ရေရှည်တည်တံ့တဲ့စီးပွားရေးဘက်ကိုတဖြည်းဖြည်းပြောင်းလဲလှုပ်ဆောင်လာနေတဲ့ကာလဖြစ်တာကြောင့်2014ခုနှစ်တစ်နှစ်လုံးအတွက်တိုးတက်မှုနှုန်း 9.5 ရာခိုင်နှုန်းသာရှိလိမ့်မယ်လို့တရုတ်အစိုးရကခန့်မှန်းထားတာပါစီးပွားရေးကိုနှိုးထအောင်ကြီးမားတဲ့အပြောင်းလဲတွေလုပ်ဖို့မရှိဘူးလို့ဝန်ကြီးချုပ်လီကင်ချင်းကပြီးခဲ့တဲ့သတင်းပတ်အတွင်းပြောဆိုပါတယ်2008ခုနှစ်အတွင်းတစ်ကမ္ဘာလုံးစီးပွားရေးကျဆင်းခဲ့ကြတာကြောင့်ဖြစ်တယ်လို့တရုတ်ခေါင်းဆောင်တွေကလက်ခံထားကြပါတယ်ခင်ဗျာ